ရခိုင်ကမ်းရိုးတန်းဒေသအနီးကနေရွေလျားတိုက်ခတ်ခဲ့တဲ့မိုရာဆိုက်ကလုန်းမုန်တိုင်းရဲ့အရှိန်ကြောင့်စစ်တွေမောင်းတော့ပါဝင်ရခိုင်ပြည်နယ်အတွင်းကဒေသတချို့မှာပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါရယ်မုန်တိုင်းကြောင့်လူထိခိုက်သေးဆုံးမှုမရှိသေးပေမဲ့လို့စစ်တွေမျိုးအနီးတစ်ဝိုက်မှာတော့အပျက်စီးများတယ်လို့ဒေသခံတွေကဆိုပါရယ်အသေးစိတ်ကို VOA မြန်မာပိုင်းမမျက်မြင့်ခိုင်သတင်းပေးပို့ထားပါရယ်
ရခိုင်ကမ်းရိုးတန်းဒေသအနီးကနေဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုဗဟိုပြုဝင်ရောက်ခဲ့တဲ့မိုရာဆိုက်ကလုန်းမုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်တဲကဒေသတချို့မှာအပျက်စီးတွေရှိခဲ့ပြီးဆုံးရှုံးမှုပမာဏအတိအကျကိုတော့လောလောဆယ်မှမသိရသေးဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ
်။စီးရင်တော့ကျွန်တော်တို့မချိုးရသေးဘူးဗျ။စီးရင်ဟိုကတော့လုံနေပါလေ။အစာအုပ်တွေအမိုးလာနာပေါ့။လမ်းတွေပေါ်တစ်ပင်တွေတစ်ကမ်းကြီးကျတယ်။ဒီဥစားတော့အချိန်နေပေါ့ဟိုနောက်တစ်ခါတော့ဒီဟိုတဲတွေပေါ့တဲတော်တော်များများတော့ပျက်စီးတာပေါ့တဲတော်တော်များများလေးတိုက်တဲ့ခါကျတော့အမိုးလံပြီးတော့ပျက်စီးကုန်နောက်ကဒီဒုက္ခတွေစခန်းတွေပေါ့ဒုက္ခစခန်းတဲတွေပြိုကျတယ်တဲတွေပြက်တယ
်မိုရာဆိုက်ကလုန်းမုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာလေးတိုက်နှုန်းတနာရီ83မိုင်နှုန်းနဲ့စစ်တကောင်းနဲ့ကောက်ဆက်ဘဇားမြို့ကြားကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုဥတီဝင်ရောက်ခဲ့တာပါဆိုက်ကလုန်းမုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်တွေကစစ်တွေမောင်းတော့မင်းပြားကြောက်တော့ပုံနှကြွန်စရိတ်မြုပ်နယ်တွေမှာပျက်စီးဆုံးရှုံးမှုတွေရှိခဲ့ပြီးဒုက္ခသည်စခန်းတွေမှာရှိတဲ့တဲအိမ်တွေလည်းပြိုကျပျက်စီးခဲ့ပါတယ်မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတချို့ရှိခဲ့ပေမဲ့လည်းရေကြီးတာတွေလူထိခိုက်သေဆုံးတာတွေအထိဆိုးဆိုးရွားရွားမဖြစ်ခဲ့ဘူးလို့ဦးတင်မောင်ဆွေကဆိုပါတယ်
ကျွန်တော်တို့ရခိုင်ပြည်နယ်မှာဟိုမနစ်တော့လည်းမုန်တိုင်းတွေဖြစ်ခဲ့တယ်လေ2015တော့လည်းကျွန်တော်မုန်တိုင်းတွေဖြစ်ခဲ့တယ်အဲဒီကတော့နေနေတော့ဆိုးတာပေါ့ရေကြီးတာပေါ့ဆိုတော့ထိခိုက်မှုလည်းများတယ်ပြေပြောက်လေးရှိတယ်နောက်လမ်းနေပါလေလဲဟိုပိတ်တာပေါ့အခုကတော့ဝုန်တိုင်းတော့ဖြတ်တယ်ဒါပေမဲ့အဲ့လောက်တိတော့မပြတ်ခဲ့ဘူးပေါ့ရခိုင်မုန်တိုင်းတွေ့ကြုံရတော့ကျွန်တော်ချိန်မှာဖြတ်တာတော့မရှိဘူးဒါပေမဲ့ဟိုလေးတိုက်တဲ့အတွက်အိမ်နေခုနပြောအမိုးလံနဲ့ဖုန်းချောင်းနဲ့အမိုးလံနဲ့ကြောင်းနဲ့အမိုးလံနဲ့အဲဒီဥစ္စာတွေရှိပါလေဒါတွေလည်းကျွန်တော်တို့အစီအစဉ်နဲ့ပဲကျွန်တော်ပြန်ပြီးတော့ဟိုမူလချေတွေရအောင်တော့ပြန်လုပ်ပါမှာပေါ့
စစ်တွေမျိုးအနီးတစ်ဝိုက်မှာတော့အပြက်စီးနည်းနည်းများတယ်လို့စစ်တွေဒေသခံဦးတန်းထွန်းကဆိုပါတယ်
ကျွန်တော်လည်း1968မှာတိုက်ခဲ့တဲ့ခိုင်မုံတန်းကြီးရဲ့နောက်ပိုင်းမှာစစ်တွေမျိုးအတွက်ပေါ့နော်စစ်တွေမျိုးအတွက်ဒီဟာပျက်စီးဆုံးရှုံးအများဆုံးပဲလို့ပြောလို့ရမှာပေါ့
လက်ရှိမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုရိုင်းမုံတန်းအရှိန်ကြောင့်အပျက်စီးများတဲ့နေရာတွေကိုတွားရောက်စစ်ဆေးနေပြီးမူလအခြေအနေရောက်အောင်အစိုးရရဲ့အစီအမံနဲ့ဆောင်ရွက်သွားမယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကပြောပါတယ်ဆိုက်ကလုန်းမုန်တိုင်းအရှင်ကြောင့်တိုင်းနယ်ပြည်နယ်အများစုမှာမိုးကြီးနိုင်ခြေရှိနေသေးပြီးမြမကန်ယူရန်တရှောင်းနဲ့ကန်းလွန်ပင်လယ်ပြင်တွေမှာမိုးတက်လေပြင်းကြောက်နိုင်တယ်လို့မိုးလင်ဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းတန်တင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကလူတန်းချီကိုတော့အာဏာပိုင်တွေကဘေးလွတ်ရာစခန်းတွေစီရွှေ့ပြောင်းပေးထားပါတယ်။မိုးရွာမုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတော့အနည်းဆုံးလူ9ဦးသေဆုံးခဲ့ပြီးအင်ဂျီယာနဲ့ချီပျက်စီးခဲ့သလိုဘင်္ဂလားဒေ့ရှ်နိုင်ငံတဲကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းပျက်စီးမှုတွေရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြထားပါတယ်ရှင်။